ဤဥရောပသမဂ္ဂအနေနဲ့ပထဝီနိုင်ငံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာတရုတ်နိုင်ငံကိုအလေးနက်ထားဆက်ဆံသလိုတရုတ်ဘက်ကလည်းအလားတူတံပြန်ဆက်ဆံဖို့မျှော်လင့်ကြောင်းဘေကျင်းမြို့မှာတရုတ်အရာရှိတွေနဲ့တွေ့ဆုံစဉ်ထည့်သွင်းဆွေးနွေးခဲ့တယ်လို့ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆပ်ဘော်ရော့ကဒီကနေ့အောက်တိုဘာ14ရက်နေ့မှာပြောကြားလိုက်ပါတယ
် First our bilateral relations important to talk to the Chinese.
တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးနဲ့တွေ့တဲ့ကိစ္စကိုဥစွာပြောရမယ်ဆိုရင် EU နဲ့တရုတ်နိုင်ငံဆက်ဆံရေးဟာအရင်အရေးကြီးပါတယ်တရုတ်နိုင်ငံကို EU ကအလေးနက်ထားဆက်ဆံတယ်လို့ပဲတရုတ်ဘက်ကလည်းအလားတူပြန်ပြန်ဆက်ဆံတာကိုကျွန်တော်တို့လိုလားပါတယ်တခြားနိုင်ငံတွေနဲ့ဆက်ဆံတဲ့ပုံစံမျိုးကျွန်တော်တို့ကိုဆက်ဆံမှာကိုမလိုလားပါဘူးဘာဖြစ်လို့လဲဆိုတော့ Ukraine စစ်ပွဲစဖြစ်ကြတဲ့ကဥရောပတိုက်ဟာပထဝီနိုင်ငံရေးအရအရေးပါတဲ့ဒေသတစ်ခုဖြစ်လာလို့ပါလို့သူ့ရဲ့၃ရက်ကြာတရုတ်နိုင်ငံခီးစဉ်အဆုံးသတ်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျိုးဆပ်ဘော်ရော့ကပြောသွားတာပါတရုတ်ရာရှိတွေ့ဆုံစဉ်အတွင်းအစ္စရေးပါလက်စတိုင်းဟားမတ်အဖွဲ့ကြားလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအပြင်ဥရောပတိုက်ကိုတရုတ်လျက်စစ်ကားတွေအမြောက်များတင်သွင်းခဲ့တဲ့ကိစ္စအပေါ် EU ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ